ပြည်နိုင်ငံဘေကျင်းမြို့တော်ကကုန်ပစ္စည်းလက်ကားရောင်းချတဲ့ဈေးတစ်ခုမှာဗိုင်းရပ်စ်ကူးစက်မှုတွေအသစ်တွေ့ရှိလာတဲ့အတွက်အိမ်နားကလူနေရပ်ကွက်ဆက်တစ်ခုကိုအပြင်မထွက်ရအမိန့်ထုတ်လိုက်သလိုဘေကျင်းမြို့ကိုလည်းခီးသွားတွေမလာဖို့တားမြစ်လိုက်ပါတယ်။ရှန်ဖာလီဈေးကအလုံသမား45ယောက်မှာရောဂါလက္ခဏာမပြောင်းမိမယ်လဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ရှိခဲ့ရတယ်လို့ကျောင်းအနာပိုင်ကဒီကနေ့ပြောပါတယ်။ဒါကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေနောက်ထပ်ထပ်ဖြစ်လာမှာကိုစိုးရိမ်တဲ့အတွက်အနာပိုင်တွေကဘေကျင်းမြို့အိတ်ခရိုင်မှာစစ်အတွင်းအရေးပေါ်အခြေအနေကြီးညာသလိုမျိုးလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ခရိုင်တာဝန်ရှိသူတဦးကပြောပါတယ်။ COVID-19 ရောဂါကူးစက်ခံထားတဲ့9ယောက်ဟာအဲ့ဒီရှင်ဖာဒီဈေးကိုသွားခဲ့တယ်လို့တောက်ကြနေ့ကအတည်ပြုခဲ့ကြောင်းဘေကျင်းမြို့တာဝန်ရှိသူတဦးကပြောပါတယ်။ပိတ်ခံလိုက်ရတဲ့လူနေရပ်ကွက်ဆက်တစ်ခုကလူတွေအတွက်အစားအစာနဲ့နေ့စဉ်လိုအပ်တဲ့အရာတွေဝယ်ဖို့အတွက်ကွန်မြူနတီပါတီဝင်တွေနဲ့တခြားစေနာဝန်ထမ်းတွေကစီစဉ်လှုပ်ဆောင်ပေးနေတယ်လို့ဘေကျင်းသတင်းစာတစ်စောင်ကသူတို့ရဲ့လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒါကြောင့်ဘေကျင်းမြို့အနေနဲ့အားသာပြိုင်ပွဲတွေနဲ့ပြည်နယ်တစ်ခုကနေတစ်ခုခီးသွားလာမှုတွေကိုချက်ချင်းရပ်ဆိုင်းသွားမှာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေမရှိတာရပ်ပေါင်း50ကျော်ရှိလာခဲ့တဲ့ဘေကျင်းမြို့အတွက်အခုလိုဗိုင်းရပ်စ်ကူးစက်မှုတွေထပ်ဖြစ်လာတာကြောင့်ကန့်သတ်မှုတွေကိုပြန်လှုပ်လာနေပြီးတော့တင်းလာနေကြရင်တန်းကနေ3တန်းအထိကျောင်းတွေပြန်ဖွင့်ဖို့လှုပ်ထားတာကိုလည်းရွှေ့ဆိုင်းလိုက်ပါတယ်ခင်ဗျာ။